ခုလိုဦးအောင်တောင်းကို blacklist နာမည်ပြက်စင်းအမေရိကန်ပြည်တော်စုကထုတ်ပြန်လိုက်တာဟာမြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းအကျင်းမှာချိန်သားကိုက်ဖြစ်တယ်လို့ယူဆသူတွေရှိနေပါတယ်။1990ခုနှစ်ရွေးကောက်ပွဲမှာအနိုင်ရအမတ်ဦးဖြစ်တဲ့ဒေါက်တာတင့်ဆွေကအခုလိုသုံးသပ်ပါတယ်
။ဟိုတိတဲ့တိုင်းမြန်မာနိုင်ငံရေးကိုသုံးသပ်ကြတဲ့အခါမှာအခုကန့်သက်ချင်ခံတဲ့ဦးအောင်တောင်းနဲ့ပတ်သက်ရင်ဦးအောင်တောင်းလိုပဲဦးအောင်တောင်းအပါဝင်တချို့လားအရင်စစ်စွာလက်တက်တဲ့ကောင်းဆောင်ကြီးဒီနေ့လည်းအာနာထဲမှာဆက်ရှိနေတဲ့ပုံကိုယ်တွေဟာတကယ်ပဲအမေရိကန်ပြည်တော်စုကလည်းထောက်ထားတဲ့နဲ့ဒီပြည်ပြင်ပြောင်းလဲရေးမှာအဟန္တာဖြစ်တဲ့လူချင်းရှိတယ်ဆိုတာကိုထုတ်ပြန်လိုက်တော့ဦးအောင်တော်ကြောက်ခဲ့တော့ဟိုကပါအောင်မလားလူတော်ကျွန်တော်ကတော့ဟိုမြှုပ်လင့်ထားတယ်ခင်ဗျာ
အလားတူပဲပြည်တွင်းကသတင်းစာဆရာတူဖြစ်တဲ့စီသူအောင်မြင့်ကလည်းအမေရိကန်နိုင်ငံရဲ့ထုတ်ပြန်ချက်ဟာပြည်တွင်းမှာရှိတဲ့စီးပွားရေးနဲ့နိုင်ငံရေးသမားတွေအတွက်အရေးကြီးတဲ့သတင်းတစ်ခုဖြစ်တယ်လို့ရှုမြင်ပါတယ်
။ဘာဖြစ်လို့လဲဆိုတော့တချို့သောပြည်တွင်းကဟိုစီးပွားရေးလုပ်ငန်းရှင်ကြီးတွေပေါ့နော်အစိုးရနဲ့ပူးပေါင်းပြီးလုပ်ငန်းလုပ်နေကြတဲ့လူတွေကဥပမာခရိုနီကြီးတွေဆိုရင်သူတို့တွေကဒီအမေရိကန်ဆိုင်ရှင်ကနေသူတို့လွတ်မြောက်ခြင်းနဲ့ဆန္ဒတွေရှိနေကြတယ်။အဲဒီလိုကာလမျိုးမှာသူတို့ဘာတွေလုပ်ရမလဲ၊ဘာညာလဲသူတို့စဉ်းစားနေတဲ့အချိန်မှာအခုလိုမျိုးအမေရိကန်အစိုးရကဆက်ပြီးတော့စောင့်ကြည့်နေတယ်အခြားသောနာမည်ထဲမှာမပါနာမည်ပြည့်ထဲမှာမပါဝင်တဲ့လူတွေကိုလည်းသူတို့လောက်တာခိုင်တာမမှန်ဘူးဆိုတဲ့ဟာတွေကိုဟိုအခုလိုဆက်ပြီးတော့မှတတိပေးတဲ့သဘောမျိုးနဲ့ဆက်ပြီးတော့သတ်မှတ်ပေးနေတယ်ဆိုတာကိုပြည်တွင်းမှာသိသွားရင်ဒါဟာအများကြီးကောင်းတဲ့ဟိုအလားအလာရှိလိမ့်မယ်လို့တော့ကျွန်တော်ထင်တယ်။ဘာလို့လဲဆိုတော့အာတော်တော်များများကသတိထားမိလာကြလိမ့်မယ်။ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးမှာသူတို့ကိုယ်တိုင်ပါဝင်အောင်ပြည်တွင်းစီးပွားရေးနဲ့ပတ်သက်လို့ရှေ့ကိုသွားတဲ့စီမှာပဲပါဝင်အောင်သူတို့ကိုဒါတော်ပေးနိုင်လိမ့်မယ်လို့ကျွန်တော်ထင်တယ
်။တစ်ဆက်သေ
းလွတ်တော်ထဲမှာသူလုပ်တဲ့လုပ်ရက်တွေအဲကျွန်တော်သတိထားမိတဲ့ကိစ္စကြီးနှစ်ခုရှိတယ်။အဲပထမတစ်ခုကပါလဲဆိုတော့ကျွန်တော်တို့နိုင်ငံမှာအဲ့ဒီ mobile phone တွေပြဿနာကတော်တော်ကြီးခဲ့တယ်ရှေ့ပိုင်းမှာ။အဲကြီးခဲ့တဲ့ခါကျတော့ဒါကိုဖြေရှင်းဖို့ဆိုပြီးတော့မှအစိုးရသက်တက်လာတဲ့အခါမှာနိုင်ငံတကာကုမ္ပဏီတွေကိုတင်တာခေါ်တယ်။အဲ့ဒါပါလဲဆိုတော့ဟို operator လုပ်ငန်းကိုလုတ်ခွင့်ပေးဖို့ပေါ့နော်။အဲ့လိုခေါ်တဲ့ခါမှာအဲ့လိုနိုင်ငံတကာကုမ္ပဏီတွေကိုလာပြီးတော့မှလုတ်ခွင့်မပြုတ်ပင့်ဘူးကိုပြည်တွင်းကပဲလုတ်ခွင့်ပြုတ်ပင့်တယ်ဘာညာဆိုပြီးတော့မှအဲ့ပိတ်ပင်တားမြစ်တဲ့ထဲမှာဥအောင်တောင်းကအရှိတန်းကနေသူပါခဲ့တယ်လွတ်တော်ထဲကနေနောက်ဆုံးတင်တာတွေဟိုအစိုးရအဖွဲ့ကနေပြီးတော့မှတင်တာတွေပါတယ်ဖွင့်ဖောက်ပြီးတော့မှအဒါအော်ရီဒူကုမ္ပဏီနဲ့အဲတယ်လီနော့ကုမ္ပဏီနဲ့ရသွားပြီးဆိုတဲ့ဟာကိုတော့မှအဲသူကဒါတွေကိုမပေးသင့်ဘူးဘာညာဆိုပြီးတော့မှလုတ်တဲ့အဖွဲ့ထဲမှာသူပါတယ်နောက်ဒုတိယတစ်ခုအရေးကြီးတာကကျွန်တော်တို့နိုင်ငံကယင်းနှိမ့်ညွှန်းမှုတွေလာဖို့အတွက်ဆိုရင်အရေးကြီးတဲ့လိုအပ်ချက်တစ်ခုကပါလဲဆိုတော့နိုင်ငံခြားပန်တွေကိုပန်လုပ်ငန်းလုတ်ခွင့်ပြုဖို့ဆိုတာလိုတယ်။အဲ့ဒီခါကျတော့ဥအောင်တောင်းအပါအဝင်သူတို့ကော်မတီတွေနောက်ပြီးတော့မှအဲ့ဒီဒီလွှတ်တော်ကောင်းဆောင်တွေတချို့ကနေပြီးတော့မှဘာလုပ်ကြလဲဆိုတော့နိုင်ငံခြားပန်တွေကိုဒီတွင်းမှာလုတ်ကင်ခွင့်မပြုသင့်ပါဘူးမပြုသင့်သေးပါဘူးပေါ့နော်အချိန်စိုးသေးတယ်ဘာညာဆိုတော့မှအဲ့လိုကန့်ကွက်တာတွေလည်းအကြီးကျယ်ရှိခဲ့ဘူးတဲ့။အဲ့ဒါတွေကတော့အဓိကတိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်ကိုဟိုအဟန္တာနှောက်ယှက်ဖြစ်အောင်လွတ်တော်ရေးရနေပြီးတော့မှဥအောင်တောင်းလုပ်တဲ့ဟာလေးတွေကိုကျွန်တော်သတိပြုမိတာပါ
ဆက်လက်ပြီးဒေါက်တာတင့်ဆွေကဥအောင်တောင်းနဲ့ပတ်သက်ပြီးသူသိရှိထားရတဲ့အချက်တွေကိုအခုလိုပြောပြပါတယ်
ထုတ်ပြန်တဲ့သတင်းအရဆိုရင်တပင်းအရေးခင်းနဲ့လည်းဆက်ဆက်ပုံရှိတယ်လို့အရေးကမ်းတမန်သတင်းမှာပါတယ်ခင်ဗျအဲ့တော့ဒါကလည်းကျွန်တော်တပင်းအရေးခင်းမှာကိုယ်တိုင်ကိုကြားလာထဲထဲဝင်ဝင်ဟိုအဆုံးနဲ့ထိထောင်ကြတန်းကြထမ်းတဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေကိုစုံစမ်းတဲ့အခါမှာတကယ်ပဲဥအောင်တောင်းဟာအဲ့ဒီအချိန်တော့2003ခုနှစ်မေ30ရက်နေ့မှာမုံရွာနဲ့ကျွန်တော်တို့ဟိုစကိုင်းကြားမှာကျွန်တော်ချင်းနွမီကူတရာ6နာဝန်နဲ့တရာထက်ကနေထိုင်ပြီးတော့ဥအောင်တောင်းဟာတပင်းရေးခင်းကိုစီမံကုပ်ခဲ့နေတယ်။သူနဲ့တူနောက်မြောက်တိုင်းစစ်ထာဏချုပ်တိုင်မှုရဲ့ရှုဖို့တိုင်ရင်မှုတွေကနေပြီးတော့ဒီဖြစ်ဖြစ်ကိုစီမံခံခွဲတယ်လို့အတိအကျကျွန်တော်တို့သိတယ
်။ဒေါက်တာတင့်ဆွေပြောပြသွားတာပါအရေးကြီးဆုံးအချက်ကတော့အခုလိုအမေရိကန်ပြည်တော်စုရဲ့ထုတ်ပြန်ချက်နောက်မှာမြန်မာအစိုးရဘက်ကဘယ်လိုတုံ့ပြန်မလဲဆိုတာပဲဖြစ်ပါတယ်ဒေါက်တာတင့်ဆွေပြောတာကတော
့သူတို့ဒါကိုအကြီးကျယ်တော့စဉ်းစားကြမယ်အနေထားရှိတယ်လို့ယူဆတယ်ဦးအောင်တောင်းကလွတ်တော်တယ်တရားဝင်ကတော့လွတ်တော်တယ်ပေါ့လေနောက်တစ်ခါကြန့်ခိုင်ဖွံ့ဖြိုးပါတီမှလည်းဟိုထိတ်ဆုံးပိုင်းကအကောင်းဆုံးဖြစ်နေတော့ကအစိုးရဆိုတာတဲ့ဒီလွတ်တော်ကိုယ်စားလှယ်ဖြစ်တာနဲ့ကြက်ခိုင်ဖွံ့ဖြိုးရေးပါတီတနည်းအားဖြင့်အရင်အစင်လာဟိုအုပ်ချုပ်ခဲ့တဲ့ဟိုအုပ်စုအတွက်ကအခက်အခဲရှိနေတယ်ဒါအစိုးရဘက်ကတော့နည်းနည်းနေသားသလိုပေါ့လေသို့တော်လည်းဒါအစိုးရနဲ့ဆက်နေတာကိုအဲ့တော့သူတို့ဒါကိုတုံ့ပြန်ဖို့မှာအာတခြားနည်းလမ်းတော့မရှိဘူးသူတို့ကလာမရိကဟိုတမဒလာလို့ဖြစ်ဖြစ်မလာခင်ပဲဖြစ်ဖြစ်အ န္တမလမ်းကြောင်းနေပြီးတော့အဲတရားဒီကြောင်းပြောကောင်းပြောမယ်တိုးတော်လည်းဒီဟာဥပဒေအရထုတ်လိုက်တဲ့ကိစ္စဒီဗန္ဒိုင်းဝန်ကြီးဌာနကနေအမေရိကန်ပြည်တော်စုရဲ့ဗန္ဒိုင်းဖက်ဒရယ်ဆိုတာကနေထုတ်လိုက်တဲ့ကိစ္စဆိုတော့ဘာမှတော့တွန့်တက်လို့ရစရာအကြောင်းမရှိဘူးအဲတော့ဒီတက်ဆိုင်တဲ့ဘက်ကဗမာအာဏာပိုင်တွေဘက်ကတော့အလားတူပေါ့လေကျွန်တော်မြင်တာတော့နောက်ထပ်လူတွေလည်းပြင်ဆင်ထားကောင်းပြင်ဆင်ထားလိမ့်မယ်နောက်တစ်ခုကပို့ပြီးအရေးကြီးမှာပေါ့လေအတိတ်ဆိုတာနဲ့အနာဂတ်ပေါ့ဒါ2015မှာတကယ်လို့သာရုပ်ောက်ဖွဲ့ပြီးလို့အလားအုပ်ချုပ်ရေးပိုင်းဖြစ်ဖြစ်တစုံတရာပြောင်းလဲဖြစ်လို့ရှိရင်အဲ့ဒီလိုကြောင်းကောင်းလို့အလားတူဟိုသဘောရှိတဲ့အကောင်းဆုံးတွေတော့ကတော့တို့အတွက်နှခါပြန်ပြစင်းစားမယ်အနေထားတရဖြစ်လာလိမ့်မယ်လို့ကျွန်တော်ယူဆတယ
်ဒါကတော့90ခုနှစ်ရွေးကောက်ပွဲမှာအနံ့ရအမှတ်တူဖြစ်တဲ့ဒေါက်တာတင့်ဆွေပြောပြသွားတာပါခင်ဗျာ